နော်ဝေးနိုင်ငံကနိုင်ငံသားရေးဝန်ကြီးနဲ့ MPC ကကိုယ်စားလှယ်တွေတိုင်းသားခေါင်းဆောင်တွေနဲ့ဒီနေ့ပဲခုံးမှာတွေ့ရတဲ့အခါမှာကျတော့ဘာတွေများဆွေးနွေးဖြစ်လဲလို့ပါရှင်
နော်ဝေးတန်ယုံကသူတို့ဒီ MBSI နဲ့သူတို့ project တွေလုပ်နေတာရှိတယ်။အဲ့ project data တွေကိုနော်ဝေးနိုင်ငံရဲ့ဝန်ကြီးကိုသူတို့ခေါ်သွားပြီးတော့ပြဖို့အတွက်ခက်ခဲရှိတဲ့အတွက်ဒီတိုင်းရင်းသားတွေလည်းလာနိုင်တဲ့အကိုတိုင်းတဲ့နေရာကိုရွေးလိုက်တယ်။အဲ့ဒီမှာတော့ပြည်အောင်စုဝန်ကြီးဦးအောင်မင်းရဲ့နောက်ဘကိုးတိုင်းအစိုးရဖွဲ့ရဝန်ကြီးတွေရဲ့နော်ဝေးနိုင်ငံရဲ့ဝန်ကြီးရဲ့နောက်တိုင်းရင်းသားကောင်းဆောင်တွေတက်ပါဘကိုးတိုင်းထဲမှာပြိပခါပေါ့လေကျွန်တော်တို့ဒီရှိခဲ့ area တုံးမျိုးရှိတယ်တဲ့ဒါထန်းတပင်ရဲ့ကြောက်ကြီးရဲ့ရွှေကျင်တုံးမျိုးနဲ့ရှိတော့အဲ့တုံးမျိုးနဲ့မှာဒီနော်ဝေးအစိုးရရဲ့ထောက်ပံ့တဲ့ဒီ MBSI တို့အနေပြီးတော့ project လုပ်နေတယ်ကျွန်တော်တို့ MPC ကမဟုတ်ပါဘူး။အဲ့အရာတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုသူတို့ဆွေးနွေးတယ်ပြောတဲ့ထက်မှာတော့တိုင်းသားတွေဘက်ကလည်းပြောတယ် community ဘက်ကလည်းပြောတယ်ပဲခူးတိုင်းဘက်ကလည်းပြောတယ်နော်ဝေးဘက်ကလည်းပြောတယ်ဝန်ကြီးအောင်မင်းကလည်းပြောတယ်သူတို့နော်ဝေးဝန်ကြီးအနေနဲ့တော့ငြင်းငြင်းဖြစ်စေဖို့သူတို့အနေနဲ့ဆက်ပြီးတော့အားပြေးပါမယ်ပုံပန့်သွားမယ်လို့တော့ပြောတယ်ဒီခဏလေးပြီးတဲ့အခါမှာ CSO တွေနဲ့လည်းသူတို့တိကျတွေ့ပါတယ်အဲ့တော့ကျွန်တော်တို့မပါဘဲနဲ့ပဲတိုင်းသားခေါင်းဆောင်တွေလည်းတွေ့တယ်အဲ့ဒီမှာတော့ KNU ရဲ့ Mobility Party ရဲ့နောက် CNF ပေါ့သတ္တဝရဲ့ပြီးတော့ KMPP ပေါ့ KNU တို့တဲ့ပါတီရဲ့အဲ့ဒီတိုင်းသားလက်နက်ကန်၄ဘွဲ့ရာကိုယ်စားလှယ်နဲ့ဆွေးနွေးတာလည်းရှိပါတယ်ဗျာ
တိုက်ပွဲတွေဖြစ်ခဲ့တဲ့နေရာတွေနဲ့ပတ်သက်ပြီးတော့ပြောကြတယ်ဆိုတော့အဲ့နေရာတွေကိုကြတော့သူတို့ project ကဘာတွေလုပ်နေရလဲအငယ်
အဓိကတော့သူတို့ဒီအရင်2012မှာဟာဒီကြုံကြီးရမှာစပြီးတော့ KNU နဲ့ assessed data တွေမှာ pilot project တွေလုပ်နေတာရှိတယ်ဗျ။အဲ့တော့ Norwegian People 8ကနေပြီးတော့အကူအညီပေးတာရှိတယ်။အဲ့တော့အဓိကတော့8 data မှာပြည်သူ့ဘဝပေါ့နော်။ဒီပြန်လည်ပြီးတော့နေရာခြားတဲ့ကိစ္စဒီငင်းငင်းနဲ့ဆက်ဆက်ပြီးတော့မှလုပ်နိုင်မဲ့ကိစ္စချက်တွေကိုသူတို့လုတ်ခဲ့တာတွေရှိတယ်ဗျ။အဲ့ဒါတွေကိုလည်းသူတို့ဒီနေ့ review လုပ်တဲ့အနေထားပါပဲ။
MBCO ရောနော်ဝေးနိုင်ငံနေပြီးတော့ဗောနော်ငိမ့်ငိမ့်ဖြစ်စင်တဲ့ပတ်သက်ပြီးတော့ကုညီထောက်ပံ့တာမျိုးတွေရောရှိလားအငယ
်နော်ဝေးကတော့ထူးခြားတာကတော့ဒီတကဘာလုံးမှာရှိတဲ့ငိမ့်ငိမ့်ဖြစ်စင်တွေကိုသူတို့အနေနဲ့လိုက်ပြီးတော့ကုညီခဲ့တာရှိတယ်ကျွန်တော်တို့နိုင်ငံမှာလည်းငိမ့်ငိမ့်ဖြစ်စင်တဲ့ပတ်သက်လို့အစောဆုံးနိုင်ငံတကာနေပြီးတော့ကျွန်တော်တို့ကုညီရနော်ဝေးပါပဲဒါပေမဲ့ငွေကြေးအနေနဲ့ MPC ကိုကျွန်တော်တို့ဘာနာမရှိပါဘူး။အားတိုင်းရင်းသားတွေနဲ့ဒေသတွေကိုကူညီနိုင်တဲ့ကိစ္စရပ်တွေကိုတော့ MPC ဘက်ကနေပြီးတော့ support ပဲလုပ်တဲ့သဘောပါ။ MPC ရောတိုင်းရင်းကိုကြည့်အားဖြင့်တော့ကူညီတာမရှိပါဘူး။ဥပမာအခုကျွန်တော်တို့နိုင်ငံမှာဒီ Peace Donor Support Group ဆိုတဲ့ PDSI ဆိုမျိုးအဖွဲ့တွေရှိတယ်။ PDSI ကတော့ Peace Donor Support Group ဆို BDST Group ရှိတယ်။အဲဒီလိုဟာမျိုးတွေမှာ Norway ကဒါ League Country နေနဲ့ဒါမျိုးမှာညှိနှိုင်းပေးတယ်။နောက်ပြီးတော့ KNU ပေါ့နော် area ဆက်ဆက်တည်တယ်ပေါ့အဲ့နေရာဒီမှာလူကြီး3သိန်းခွဲလောက်တဲ့ဟောပုံတယ်ပေါ့နိုင်ငံသားမှတ်ပုံတွေလုပ်တဲ့ကိစ္စမျိုးတွေသူတို့လုပ်ပြတာရှိတယ်နောက်တချို့နေရာဒီမှာပြန်လည်နေရာချထားရေးအတွက်ဒီ pilot project ရွာငယ်လေးတွေတချို့လုပ်တာရှိတယ်နောက်ဒီ humanitarian assets ပေါ့လူသားချင်းစာနာမှုထောက်ထားရေးဟာလုပ်တာရှိတယ်ဒါပေမဲ့အဲ့ဒါအလုံးဟာအခြားမိဖဲအဖွဲ့အစည်းတွေနဲ့လုပ်တယ် MPC ကတော့ဒီဟာဝိုင်းပြီးတော့ support လုပ်ပြတာပဲရှိပါတယ်တရင်ဝင်ကြီးနေတဲ့ MPC ကတော့မရှိပါဘူ
း။နော်ဝေးပြည်ရဲ့မြန်မာနိုင်ငံခီးစဉ်မှာမြန်မာညီညာရေးစင်တာဘာတွေများလိုက်လံပြီးကူညီဆောင်ရွက်ပေးဖို့များရှိလဲရှင
်။ခုဒီခီးစဉ်တစ်ခုလုံးကိုတော့လိုအပ်တဲ့ဟာကိုတော့နော်ဝေးတန်ယုံနဲ့ MPC ကဝန်ကြီးအောင်မင်းတို့ညှိနှိုင်းပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးနေတာရှိပါတယ်။အစိုးရဘက်ကလည်းနော်ဝေးနဲ့ပြည်နီးတဲ့နိုင်ငံဖြစ်တဲ့အတွက်အစိုးရဘက်တစ်ဖက်လုံးနဲ့တောင်းပန်ကူညီဆောင်ရွက်နေတာရှိပါတယ်။ဒါရင်နဲ့မြန်မာရဲ့ဒီပေါ်နေတဲ့ပင်ခမ်းမမှာပြောမယ့်အခမ်းအနားမျိုးလည်းပြည်သူ့ဝန်ကြီးဦးအောင်မင်းတက်ရောက်ပေးမှာအဲ့တော့တမရနဲ့နှစ်ဖက်မှာတွေ့တဲ့အခါမှာလည်းဝန်ကြီးအောင်မင်းတို့တက်ရောက်ပြီးတော့လိုအပ်တာတွေဝိုင်းပြီးတော့ကူညီတာမျိုးဆွေးနွေးတာမျိုးဖြစ်ပါမယ်။
အငယ်ကျေးဇူးအများကြီးတင်ပါရှင
့်။ဟုတ်ကဲ့ပါ